ရန်ကုန်မြို့ကသင်္ကန်းကျွန်းမြို့နယ်ကတူနာပန်းချန်ရှိမှာဒီကနေ့ပစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တစ်ယောက်ထိဆုံးပြီးတော့3ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒါပြင်လိုင်းမြို့နယ်16ရပ်ကွက်အတွင်းမှာလည်းနေ့လယ်ပိုင်းကပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေပါဝင်ရန်ကုန်မြို့ရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်ပြီးတော့မြို့ကန်တွေရဲ့သဘောထားတွေကိုကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ရန်ကုန်မြို့ကနေရာတချို့မှာတော့ဒီနေ့မွန်လွဲပိုင်းကပစ်ခတ်မှုတွေနဲ့ဘုံပေါက်ကွဲမှုတွေဆက်ပြီးတော့ဖြစ်ပွားခဲ့လို့ထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့ပါတယ်။သင်္ကန်းကျွန်းမြို့နယ်သူဦးနာပန်းညာရှိမှာဒီနေ့နေ့လယ်2နာရီကျော်3နာရီလောက်ကကားတစ်စင်းနဲ့လာရောက်ပစ်ခတ်သွားတာကြောင့်အဲ့ဒီပန်းညာရှိကအထက်တန်းကျောင်းဝင်းအတွင်းမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တဦးနေရာမှာတင်ပွဲချင်းပြီးဒေဆုံးပြီးတော့3ဦးဒဏ်ရာရသွားခဲ့တယ်လို့အမည်မဖော်လို့တဲ့သူဦးနာမြို့ကန်တဦးက VOA ကိုပြောပါတယ်။
နေ့လေ3နာရီလောက်ကြာတော့သူကကြောင်းနှန်းထိပ်မှာရက်နေတဲ့စစ်သားကိုကားတစ်စီးပေါ်အနေလှမ်းပြေသွား။တယောက်တည်းကဆိုင်ရာက3ဦးရပါရှင
့်။အင်းစီကားတစ်စင်းနဲ့လာရောက်ပစ်ခတ်သွားခဲ့တာဖြစ်ပြီးတော့ကားကတော့ပစ်ပြီးတော့မောင်းပြေးသွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒီပစ်ခတ်မှုကြောင့်အဲ့ဒီပစ်ခတ်မှုဖြစ်ပွားခဲ့တဲ့အနီးအနားတစ်ဝိုက်ကမြို့နယ်အတွင်းမှာတော့အခုလောလောဆယ်မှာလုံခြုံရေးတွေတိုးပြီးတော့ချထားတာကိုတွေ့ရတယ်လို့သူကဆက်ပြောပါတယ်။
လုံခြုံရေးအခြေအနေကတော့မြို့နယ်အတွင်းမှာတော့ချတက်တယ်ပို့ပြီးချလိုက်တာရှိရဲ့ရှင်နေနာအကြောင်းတွေအဲ့လိုမျိုး20ရက်တည်းနေရာရေးမှာချထားတာရှိရဲ့ရှင်ဟိုအမှုဖြော်ရနေရာမှာပဲပို့ပြီးတော့များလာရှိရဲ့နောက်ပြီးတော့ဒီတိုင်းဖြစ်ခမှုဖြစ်တဲ့မြို့နယ်အတွင်းပိုင်းမှာပို့ပြီးတော့အဲ့အကြောင်းတွေပိုင်းမှာချထားတာရှိရဲ့
ဒါပြန်လိုင်းမျိုးနယ်16ရပ်ကွက်မာလာမြိုင်ကိုလန်းအတွင်းမှာလည်းဒီနေ့နေ့လယ်တနာရီလောက်ကရပ်ကွက်အုပ်ချုပ်ရေးမှုနေအိမ်ရှိမှာဘုံတလုံးပေါက်ကွဲခဲ့ပါတယ်။ဒီပေါက်ကွဲမှုဖြစ်ခဲ့တဲ့အချိန်မှာအတော်လေးကိုအတန်ကျဲကျဲလောင်လောင်ကြားခဲ့ရတယ်လို့အဲ့ဒီအနီးအနားတစ်ဝိုက်မှာနေတဲ့သူတဦးက VOA ကိုပြောပါတယ်
။ဟိုအန်တီတို့ကအေးအနီးအနားမှာပဲနေတယ်ဆိုတော့လေကြားနေရတာပေါ့။အဆန်ကြီးကအကျဲဖြစ်နေတော့လေလန့်သွားတယ်။အဲ့နဲ့တော်တော်လေးကိုအတန်ကျဲနေတော့လေဟိုဘယ်နာမှလည်းမသိဘူး။နောက်တော့လမ်းတွေကလူတွေကပြေးလာပြီးတော့အမကိုလမ်းဟာလို့ပြောတယ်။ဟိုအုပ်ချုပ်ရေးမှုအိမ်လို့တော့ပြောတယ်လေ။ဒါပေမဲ့ဘာမှမရှိလို့တဲ့လူအချိထိုက်တော့လည်းမရှိဘူး။နောက်ပြီးတော့သူတို့အိမ်နည်းနည်းပါးပါးပဲအိမ်မှတကားဒီပါလေးလောက်ပဲပျက်စီးသွားတယ်လို့ပြောတယ်။ဟောတနာ25လောက်ပါရှင့်။
ဒီနေ့ညနေပိုင်း9နာရီလောက်ကလည်းရန်ကုန်မြို့ယူဇနာပလာဇာဝင်းပေါက်6မှာဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်ယူဇနာပလာဇာအပြင်ဘက်မှာမိခိုးတွေထွက်နေတာကိုလူမှုကွန်ရက်မှာတင်ထားတဲ့သတင်းတွေမှာတွေ့နေရပါတယ်။ဒါပေမဲ့ဒီဘုံပေါက်ကွဲမှုကြောင့်ထိခိုက်သေးဆုံးမှုဘယ်လောက်ရှိတယ်ဆိုတာတိတိကျကျမသိရသေးပေမဲ့စစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေယူဇနာပလာဇာကိုရောက်လာပြီးတော့ပလာဇာအတွင်းနဲ့အနီးအနားတစ်ဝိုက်မှာရှိတဲ့လူတွေနဲ့ကားတွေကိုရှင်းလင်းဖယ်ရှားခိုင်းနေတယ်လို့လူမှုကွန်ရက်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ဒါပြင်လမ်းမတော်မြို့နယ်အတွင်းကညောင်မင်းလေးစေးနားမှာလည်းနေ့လယ်ပိုင်းကဘုံပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တယ်လို့ပြည်တွင်းသတင်းတွေကဖော်ပြနေပါတယ်။အခုလိုအခြေအနေတွေကြောင့်မြို့ကန်တွေအနေနဲ့သူတို့ရဲ့ဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့ဘယ်လိုခံစားနေရပါသလဲ
။တိုင်းအတူတူကတော့လန့်နေရတာပဲပေါ့နော်။ကြီးလန့်စာစားနေရတယ်လို့ပဲညဆိုရင်လည်းအဲ့လိုပါပဲ။ဟုတ်ကဲ့။ဟိုတဲ့ဒါမှဒါဖြစ်မလဲဆိုတော့လေကြောက်နေရတာပါပဲအဲ့လိုလုံခြုံရေးလုံခြုံမှုတွေတိတ်မရှိဘူးပေါ့နော်အန်တီယူတို့ကတော့တိတ်အပြင်ကိုမထွက်ဘူးလေအဲ့လိုပဲညဆိုရင်လည်းရှိနိုင်နောက်ပိုင်းဆိုရင်တိတ်ဆိတ်နေတာပဲရက်ွက်တိုင်းပါပဲလုံခြုံရေးအနေနဲ့ကတော့လုံခြုံလို့ခံစားဟိုညဘက်အိမ်တော့စိတ်ချလက်ချမအိမ်နိုင်ဘူးအဲ့လိုမျိုးပေါ့အိမ်နေတာကညတကောင်ကြီးတွေမှာတော့မှအဲ့လိုကင်းလဲ့နေရတနေ့ကဘုံပေါက်တာစတိုက်တွေကြားနေရ
မင်းကလည်းစမ်းကြောင်းမြို့နယ်ကဘာကရအုပ်ချုပ်ရေးမှုရုံးရှိအပါအဝင်ပဲခူးတိုင်းညောင်လေးမင်းမြို့ကကောက်ကွက်ကျေးရွာအုပ်ချုပ်ရေးမှုအိမ်တွင်းမှာပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးတော့ပေါက်ကွဲမှုတွေဟာနေ့စဉ်ရက်ဆက်ဆိုးသလိုဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ